Welcome to the Voice of America in Burmese.
Washington Review American Tangani, Natanese October La Sakoye, Tanila Nimanakin season ago, Yamasano Jimen, Chamaigani Kunanaiti, Linumida Naseli Lizen and Gazette, Lelamida de Aguzerugani, Ton and Penny Babi, Chama Kimutaba, Timanakin the Rendigo, Kunyaway on it to Piopia Pibame. American Tamara Jacob Wematanga, Tamara Long Nuya, now some chains a gas set to Wago, to the Brinny Chimpare Kama. Republican Party ga tamra Donald Trump ha Democratic Party ga du tamra haung Joe Biden go parma song chain saka sit thu pwae dong ga lo ja phyat win pyo ra ri tait lou pho ma shi chang Trump mae swe apwe ajan pe Jason Miller ga a yei mya pyo ja khe ba de tacho kaisa yat twin ne patat pi Joe Biden ba ga shin pyan nai aw tamra Trump ga a chain pe me lo tu tin chang pyo ja khe da ba September 29 ye chin par de parma chain saka sit thu pwae ma Trump yo Biden ba, tiaw ye pyo cha che ko naw tyaw ka tat ta le le ja phyat pyo su ka ja bin me. Trump ga po mya ne da phit pi, di pwe ha a so song saka sit thu pwe tu khu phit chaung we ban ja ba de. Di pwe ma a khan na mu lou khe de Fox tadin thana ga Chris Wallace ga ro minute 90 ja saka sit thu pwe ma, tamara Trump ha Biden da ma mho tu ko ja phyat pyo sin mu paw 145 chain lou khe de lu pyo ba de. La me saka sit thu pwe ma, tamara Trump ga Biden ko New York Post, the Hensama Popia Tarane, but the Bishimpia Sajan Nilo, Melagat Piobari, Tamara Barack Obama letter, two Tamara Pine, Biden Town Tansam Leginga, Ukraine, but the American Nangajai, Muara Sumcha Chego, Gain Drenire, do ye set to Erigani descent, Tapitu, Hunter Biden Ha, Ukraine, the Bortuni Chetrigani, Jumia de Yagerelu, the name of Popia Tarapibari. Pigger the Rimpate, Pinte Jonesia, do ye assess at Tapia Kangere, no pine. Islam is so yawdre, Pinin Tandan Gangre Bodre, Pinde Suaga, Sunri Nijimabe, Pinde Nang and the Roma, Lula Sop Yosamune, Queja Sasamurigo, Sanjane, Luru Sana, Piabori, Pilum Nijabari, Elena Chama, the main part at Tinjaresia, Samuel Paddy, Dauja Niga, Compia da Kangera Dre, Bari Muroma, Downe Chile, Luru, Sui Gajadalu, Nuji Domia Male, Sana Piamuri, Luke Jabari. Barimu Sinjibong Yakut Kuma, Tak Kangere, Jang Sadre, Tanangalong Tangan, and Pulume, Ame will compute Kanaguro, Potupuni, my Jembarma, Pipare, Pinte Wendy Jogaro, Lilla Satopo, Biosumua, Pinte Nangay, Chicken Santa Mopsi Jane, Luru Sanabia will hop your duty in it, among Diago, among the gun and Madompian Jabu, let three big barin. The chain Namabe, Pinte Jang Sia, Tak Kam, whom a Pawan Patamel, Tania Shire, Setia Miaudugo, Tanning Rename, Pansi Gerelu. Anabenriga Piovale. Britain EU Europa Tamagagani Quatrame Brexit Gala now by Gondwe Saya Tabor to Nijabu Surin Muri, Shimadu Namaso Pianibeme, Didabor to Nijabu Lulan is a Pijan, Britain Suaga, the Ningre name of Piovale, Quatrapo Tamachinga, Labain Lope Lurore Dre, Bigger at the Rimba EU Nilagama, Pita Nina Muri Lopo Pipime, a semi redre, Nipang Azaja, EU Poem Pianet, Ledreger, Britainga. Quatrapo attend Piene the Lou, Father Bortu Nijema, may you wear Quatrapo Pianoma Pijang, Wunjijo Boris Johnson got your jagaraba, Tavime Sue up where young Wunji, Michael Gove Garo, the Bortu Nijia Yamelu to Mjolin Taze Pijangne, the yellow EU Becca, the Ria Nita Pianne Lame Swain, Britain Becca Sunibo, the Garpun Taze Belu, your jagabare, Britain EU Ruha, Napet Gondo Isaya, Miatamu Shizibode, Simeon Sigan, Belati Tamame, Titama Chego, Belo Sangi, Tangel Messerane, British are ye by Nete, EU Napan de Mori Lia Quen, Pay Dang Daddy Quimpu Messerarina, but the bee, the Borta Guelu and Nijar up your body. Nago no Garabat did I in a but the bee, Armenian and Azerbaijan Uja, Ludajan Salamu say up here, Sebu, not to cheat the Borto Nimu Yaga Peter now. Nai Bentham have a deckemu, Bianpi Pickera Dre, Napet a piano and pit in Nijabari. A pick at Yasebi Nai Bentham have a Azerbaijan got Lenajiri Neo, Rocket Dreneva, Picka Kebi. The Bortuni Jago Chopo Delu, Armenia Gagway, Winjitanaga, Dredaga Jidalu, Azerbaijan Gagway, Winjitanagale, Armenia Riga, Lenajiri, Modarina Picadago, a ladu, don't get up, Sijang now by my genial jet topian gibare, Gula Damaga, Dream Hujo, Antonio Guterres Garo, Nagono Garabek, Patibaga, Dren, Luni to the dead, Dita Rima, Dekamu Alongo, Shongcha, Pitan Jaune, Dekamu Rimalopo, Pioja Kebari.
ြန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ကင်ဗီယိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့တရက်ထဲမြန်မာနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာ1150ရှိပြီးသေဆုံးသူက42ဦးရှိပါတယ်။ဒါဟာအောက်တိုဘာ17ရက်နေ့ကကိုဗစ်ကြောင့်သေဆုံးသူ48ဦးအမြင့်ဆုံးရှိခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့5ရက်အတွင်းသေဆုံးမှုပြန်မြင့်တက်လာတာပါ။အောက်တိုဘာ14ရက်နေ့တုန်းကမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ39ဦး၊အောက်တိုဘာ15မှာ33ဦး၊အောက်တိုဘာ16မှာ34ဦးနဲ့အော်တိုဝါဆက်ခွန်မှာတည်ဆုံးသူ39ဦးရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်းဒေသအသီးသီးကအော်တိုဝါဆက်ခွန်တရက်ထဲမှာကိုဗစ်ကူးစက်မှုအခြေအနေအသေးစိတ်စီရင်အရရန်ကုန်တိုင်းကအများဆုံးဖြစ်ပြီးအဲဒီနောက်မှာပဲခူးတိုင်းမွန်ပြည်နယ်မန္တလေးတိုင်းနဲ့ရခိုင်ပြည်နယ်တွေဖြစ်ပါတယ်အရင်ကရန်ကုန်တိုင်းပြီးရင်ရခိုင်ပြည်နယ်ကဒုတိယအများဆုံးဖြစ်ခဲ့ရကအခုဆိုရင်ရခိုင်ပြည်နယ်တွင်ကူးစက်မှုကြာဆင်းလာတဲ့သဘောဖြစ်ပါတယ်ထိုင်းနိုင်ငံနဲ့နေထိုင်တဲ့မြန်မာလူမျိုးနှစ်ဦးစီမှာကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိရပြီးဒါဟာတလကျော်ကာလအတွင်းပထမဦးဆုံးပြည်တွင်းကူးစက်မှုဖြစ်တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ
်။ตอนนี้ที่เรายืนยันชัดๆก็จะมี2คนนะครับ
။လင်မယားနှစ်ဦးစီမှာကိုဗစ်ပိုးကူးစက်ထားတာကိုကျွန်တော်တို့လောလောဆယ်အတည်ပြုနိုင်ပါတယ်။အစောပိုင်းစစ်ဆေးမှုတွေအရသူတို့ရဲ့သမီးမျိုးနှစ်ယောက်စီမှာရောဂါဆန်းသက်တွေ့ရှိထားပေမဲ့တေချာအောင်နောက်တစ်ကြိမ်ပြန်စစ်ဖို့လိုပါတယ်။သူတို့မိသားစု5ယောက်စလုံးအခုဆေးရုံမှာရှိပါတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါထိန်းချုပ်ရေးဌာနဒါရိုက်တာ OPS ကပြောသွားတာပါရောဂါကူးစက်ထားတယ်ဆိုတဲ့လင်မယားနှစ်ဦးဟာမဲဆောက်မြို့မှာနေထိုင်သူတွေဖြစ်ပါတယ်သူတို့ကိုအောက်တိုဘာ13ရက်နေ့ကစစ်ဆေးခဲ့တာပါဒီနှစ်ဦးမတိုင်ခင်ထိုင်းနိုင်ငံတွင်ပြည်တွင်းကလူအချင်းချင်းကူးစက်မှုကိုပြီးခဲ့တဲ့စက်တင်ဘာအစောပိုင်းတုန်းကနောက်ဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ဒီမြန်မာလင်မယားနှစ်ဦးနဲ့ထိတွေ့ခဲ့သူ10ဦးကိုလည်း quarantine center ကိုပို့ထားပါတယ်မြန်မာလင်မယားနှစ်ဦးကိုတော့အသွာလာကန့်သက်ထားပါတယ်ခင်ဗျာအရှိတောင်အာရှဒေသတွင်တရုတ်ရဲ့ရဲတင်းမှုကြီးထွားလာခြင်းမှာဂျပန်ဝန်ကြီးချုပ်သည်ယောရှိဟီဒဲဆူဂါကနိုင်ငံခေါင်းဆောင်တဦးအနေနဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တနင်္ဂနွေနေ့ကဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါတယ်လက်ရှိအာဆီယံဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်ကို၂ရက်ကြာတွားရောက်တဲ့ခီးစဉ်အတွင်းဗီယက်နမ်ဝန်ကြီးချုပ်ဗီယက်နမ်ကွန်မြူနစ်ပါတီအထွေထွေအတွင်းရင်းမှုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားတဲ့ကိစ္စမှာတရုတ်နဲ့ထိတ်တိုက်ဖြစ်နေတဲ့အာဆီယံနိုင်ငံတချို့ဟာကြီးမားတဲ့စီးပွားရေးလက်တွဲပေါ်တရုတ်နဲ့ခက်ခွက်ခွာဖြစ်လာနေပြီးတရုတ်အမေရိကန်ထိတ်တိုက်တင်းမာမှုကြားမှာလည်းပိတ်မိလာတာကြောင့်အကြတဲဖြစ်နေခြင်းမှာဂျပန်ဝန်ကြီးချုပ်ရဲ့အခုခီးစဉ်ထွက်ပေါ်လာတာပါဝန်ကြီးချုပ်ဆူဂါကတော့အမေရိကန်ဘက်ကပြောနေတဲ့တရုတ်ဆန့်ကျင်ရေးပြောဆိုပုံမျိုးရှောင်ကျဉ်မဲ့သဘောရှိပါတယ်ဂျပန်ဟာတရုတ်နဲ့စီးပွားရေးအရထဲထဲဝင်ဝင်လုပ်နေရတာကတပိုင်းအရှိတရုတ်ပင်လယ်ပြင်မှာဂျပန်နဲ့တရုတ်ကြားကျွန်းစုကိစ္စအငင်းပွားနေတာကတပိုင်းကြောင့်ဒီလိုအချက်တွေပေါ်မှာဂျပန်ကချင်းဝင်ညာညှိရမှာဖြစ်ပါတယ်ဒီကနေ့တင်းနှင်းလာမှာတော့ဂျပန်ဝန်ကြီးချုပ်ဟာဗီယက်နမ်ကနေအင်ဒိုနီးရှားနိုင်ငံကိုထွက်ခွာมาဖြစ်ပါတယ်ခင်ဗျာဗီယက်နမ်နိုင်ငံမှာနှစ်ပေါင်းများစွာအတွင်းဒီနှစ်ဟာရေလွှမ်းမှုအဆိုးဆုံးဖြစ်ပြီးအလဲပိုင်းဒေသမှာတနင်္ဂနွေနေ့ကကြီးမားတဲ့မြေပြိုကျမှုကြောင့်ဗီယက်နမ်စစ်သား12ဦးသေဆုံးသွားသလိုနောက်ထပ်ပြောင်းဆုံးသူ12ဦးကိုလည်းအသေးအံရှာဖွေနေရပါတယ်မိုးတင်းထန်မှုကြောင့် country ခရိုင်မှာရှိတဲ့စစ်တမ်းလျားပေါ်ကိုကြောက်တောင်ပြိုကျခဲ့ပြီးအဲဒီမှာရှိတဲ့စစ်သားအနည်းဆုံး22ဦးရွှွညွန်အောင်မှာပိတ်မိသေးဆုံးခဲ့ရတယ်လို့ယုံကြည်ရကြောင်းအစိုးရသတင်းကဆိုပါတယ်။အဲဒီတည်းက12ဦးရဲ့ရုပ်အလောင်းကိုပြန်ရှာတွေ့ခဲ့ပေမဲ့နောက်ထပ်ကြံနေသေးတဲ့သူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့ညှိလာခြင်းအဓိကပြိုင်ဘက်အင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အစိုးရရုံးဆက်ရာနေပြည်တော်တဝိုက်အင်အားပြအစည်းအုံးပွဲတွေအသီးသီးလုပ်နေကြပါတယ်ပါတီကြီးနှစ်ခုရဲ့ထောက်ခံသူတွေကြားမျှော်လင့်ချက်တွေကိုတော့ AFP သတင်းဆောင်မတွေအခြေခံပြီးပြောပြပေးပါမယ်ရှင်။ကျမအသင်ကြီးထိုက်ပါ ကိုဗစ် -19 ကပ်ဘေးကြောင့်နိုဝင်ဘာ10ရက်ကျင်းပမယ့်ရွေးကောက်ပွဲအတွက်နိုင်ငံတော်မဲဆွေစည်းရုံးပွဲတွေကြေကြေပြန့်ပြန့်မလုပ်နိုင်ပေမဲ့လည်းနိုင်ငံတော်မှာတော့စူဝေးအင်အားပြပွဲတွေလုပ်နေကြပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်တဝိုင်းမှာတော့အောက်တိုဘာလ10ရက်နေ့ကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထောက်ခံသူတွေရင်တန်းတွေနဲ့စည်းရုံးလှုပ်ရှားခဲ့ပါတယ်။အသက်60အရွယ် NLD ပါတီထောက်ခံသူဦးဝင်းနိုင်က
ကိုဝေးတာလာပြင်းနေတယ်ဒီလျာရောဂါရှိပြီမညာလာရောဂါအောင်မကြောက်ဖက်နဲ့ဟိုအမေပါအမေနိုင်ရတော့ဘူးပဲဘောနော်နိုင်နိုင်ရတယ်ပဲအဓိကစိတ်ထဲမှာထားရတာပဲအဲဒီတိုင်းမှလို့စိတ်မရှိပါဘူ
း NLD ထောက်ခံသူနောက်တူဖြစ်တဲ့အသက်40အရွယ်ကိုပြည့်ဖြိုးအောင်ကတော့
ဒီပါတီကိုလည်းကျွန်တော်ရှစ်တယ် NLD ဆိုရင်ကျွန်တော်အများအားလေးစားပြီးသားကျွန်တော်ငယ်ကလေးကကျွန်တော်မိဘတွေကလည်းငကိုကလေးကဒီစိတ်ပဲမွေးပြီးခဲ့တာဆိုတော့ကျွန်တော်အဖေအားစအဲ့ဒီတော့ကျွန်တော်လည်းဒီစိတ်နဲ့ပဲဒီ NLD အမေစုဗိုလ်ချုပ်ကလွှဲရင်ကျွန်တော်ဘယ်သူ့ကိုမှအယုံကြည်မရှိဘူးဗ
ျနေပြည်တော်စီယုံရင်ရင်တန်းမှာလိုက်ပါလာတဲ့ဥမောင်လွင်ကလည်
းကျွန်တော်တို့ရဲ့ဒီအောင်နိုင်ရတဲ့အကြောင်းဆိုတော့ကိုဗစ်ကအရေးကြီးတဲ့ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့ဟိုဘာလို့ကျွန်တော်တို့ရဲ့ဘယ်လိုပြောရမလို့ဆိုတော့ဟိုအနာရှိရဲ့စနစ်လက်အောက်ကိုရောက်သွားမှကြောက်လို့ကိုဗစ်ကကျွန်တော်ကပုံပြီးအရေးကြီးတယ်ဒီဥဒ္ဒါကြီးကျွန်တော်တတိတလုံးဖြူပြီးမိခဲ့တဲ့ဟာကိုကျွန်တော်တို့ဒီမှာမြင်ပါလေခင
်ဗျ NLD ပါတီရဲ့အဓိကအတိုက်ခံဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ထောက်ခံသူတွေလည်းအောက်တိုဘာလ18ရက်နေ့ကနေပြည်တော်တဝက်ရင်တန်းနဲ့လှည့်လည်ပြီးစီယုံရေးဆင်းချပါတယ် USDP ပါတီထောက်ခံသူဒေါခင်မြတ်ကတော့ပါတီဥက္ကဋ္ဌဦးတန်းထေးအနိုင်ရမယ်လို့အခိုက်အမာယုံကြည်ထားသူပ
ါဒါကနိုင်မှာဘာလို့ဆိုအမေကြီးကအတိရုံးလေးယူရတယ်မှနေတော့ကားလည်းဟုတ်ပါအများဆုံးလူလည်းအများဆုံးမယူရွာတွေကလည်းအများဆုံးပဲမဲတဲ့တော့ကြည်လိုက
် USDP ပါတီထောက်ခံသူကိုမင်းမင်းကလည်းစီယုံရင်မှာလူလူထောက်ခံမှုကထင်မှတ်မထားလောက်အောင်ရခဲ့ပါတယ်တဲ
့အရင်အားတတ်တယ်အရင်လည်းပြောတယ်ကကျွန်တော်မထင်မှတ်ထားတဲ့ပုံစံကြီးကိုကျွန်တော်တွေ့ရတယ်ကျိုးစက်သိန်းအောင်ထားတယ်မတိုင်းပြောကျွန်တော်တို့လူငယ်တကယ်ကိုစက်သိန်းထားတယ်ကျွန်တော်အဲ့တော့ဒီဟိုမျောလင်းတော့မထားဘူးကဒါပေမဲ့ဖြစ်သွားတယ်ဟုတ်ကဲ့ကျွန်တော်အဲ့အလေးကိုတော့ကျွန်တော်တရားရေငနှုတ်ကျွန်တော်မျောလင်းပါတယ်
COVID-19 ကပ်ဘေးကာလကြောင့်နိုင်ငံတော်ကူးတန်းသွားလာရေးအခက်အခဲအပြင်ဗိုင်းရပ်စ်ကပ်ဘေးထိချုပ်နိုင်ရေးအတွက်လူမှုဟောပြောပွဲတွေမလုပ်နိုင်သလိုစီယုံရေးလည်းမဆင်းနိုင်ကြပါဘူး။တစ်ချိန်တည်းမှာပဲလက်နက်ကန်ပြည်ပခန့်တွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာမူလကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားခဲ့တဲ့မြို့နယ်9ခုနဲ့တခြားမြို့နယ်4ခုတွင်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်တော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ရှင်။ကျမအသိကြီးထိုက်ပါ
။ကျွန်တော်ဝင်းမင်ပါ။ကိုဗစ်ပိုးတွေ့သူတွေအနေနဲ့ရန်ကုန်ကစောင့်ကြည့်ကုသရေးစင်တာတွေတွားရဖို့စိုးရိမ်မှုတချို့ရှိနေတာအတွက်တောင်တကုန်ရှိအောင်မြင့်မို့စင်တာကဒုတိယတာဝန်ခံကိုမေးရမှာဒေါက်တာကျော်မျိုးလိုင်ကသိဆုံးမှုရှော့ချနိုင်အောင်အားလုံးစီစဉ်ထားတာမျိုးမစိုးရိမ်ကြဖို့နဲ့အခြေအနေပြန်ကောင်းလာဖို့ကိုအခုလိုဆက်ရှင်းပြပါမယ်
။ဥချိန်မှာတော့ဟိုကျွန်တော်တို့လုပ်ငန်းရဲ့စဖွင့်ကစားလာတဲ့ဆိုင်တော့လေပေါ်စီလူနာနည်းလာပါတယ်ပေါ့။စဖွင့်ကစားတော့1000ကျော်အထိရောက်ပြီးတော့ဒီတော့1000လောက်ပဲလက်ခံရတော့ပါတယ်။1000တော့ကျန်နေနေရာရှိရပါဘောနော
်။ဟုတ်ကဲ့အဲ့တော့လူနာတွေစီစဉ်ရေးရတော့နေရာလက်တွေပိုများလာတာပေါ့နော်အရင်ထက်စားလို့ရှိရင
်ဟုတ်တယ်စဖွင့်နဲ့စင်တာတွေလည်းများလာတဲ့ခါကျတော့လေနေရာတော့ဟိုနေရာနေရာတွေကိုစုပြီးမပို့ရတော့ဘယ်နဲ့ခွဲပို့လာနိုင်တဲ့အနေအထားလည်းရှိသွားတော့ပေါ့။အဲနောက်စင်တာတွေနေစုနေဆိုရင်တော့နေရာနဲ့လေးရောက်တော့ပြောင်းဆင်းသွားတာပေါ့နော်။နေရာတော့နေရာ7နာရီလောက်ကြည့်လို့နေရာ30လောက်ပြန်ဝင်လာတာပေါ့
။ဟုတ်ကဲ့ဆရာအဲ့တော့ဒီကုသမှုအပိုင်းရောပို့ပြီးတော့ပြပြပေါ်ပါကောင်းကောင်းမွန်မွန်ပေးနိုင်တဲ့အနေအထားရှိလား။ဒီသိစိတ်မှုကလည်းတစုံတရာရှိနေသေးတာပေါ့နော်
။ကျွန်တော်တို့စင်တာတွေကတော့ရောဂါလက္ခဏာမပြဘဲနဲ့ပေါ်စတဲ့ဖြစ်နေတဲ့လူသားတွေလက္ခဏာတာဖြစ်တယ်နောက်ပြီးတော့အဲ့ထက်မှမှဟိုသူတွေအောင်ပြင်ကြလာပြီးတော့နည်းနည်းဆိုးတဲ့လူတွေကြတော့လေသူတို့ထိနေတဲ့လောက်ထိပြီးတော့ဒီတဲ့ပုကောင်းမွန်တဲ့ကုသမှုလိုရမယ်ဆိုရင်တော့လေပေါင်ကြီးတို့ဝေပါကြီးတို့တောင်းကလာတို့အဲ့လိုမျိုး ICU ရှိတဲ့နေရာတွေကိုချိတ်ဆက်ပြီးတော့ refer လုပ်ပေးရပါ
ဘူး။ဟုတ်ကဲ့ဆရာအဲ့တော့ဘယ်လောက်လောက်အခုချိန်ထိပို့ခဲ့ပြီးတော့ဘယ်လောက်လောက်ပြန်ကောင်းလာတော့တွေ့ရလဲ
။ပို့ငယ်တဲ့ဟာရက်30ကျော်ပြီဆိုတော့ပို့ခဲ့တာ30 40လောက်ရှိပါပြီ။ကျွန်တော်ပြန်ဒီပို့တဲ့နေရာတော့ဆိုးသွားသွားတော့မကြောက်ပါဘူး။ ခေါင်းပြီးတော့ပြင်ဆင်သွားတယ်သူလည်းလိုအပ်လို့သက်ဆိုင်အစည်းအဝေးမှာဆက်ပြီးတော့ဥတာဝန်ပေးနေတယ်လို့ပဲကြားပါတယ
်ဟုတ်ကဲ့အဲ့တော့တည်ဆုံးမှုတွေတစုံတရာပေါ့နော်ရှိတော့လည်းပဲအခုလိုစောစောစီစီရောက်လာနေလို့ရှိရင်တော့အချိန်မီခုနကလိုအပ်တဲ့ ICU ဒီအထူးကျက်မှတ်ဆောင်ရှိတဲ့နေရာတွေပို့လို့ရတဲ့အတွက်အသက်အန္တရာယ်အများကြီးလျော့သွားတယ်အသက်ကယ်နိုင်တယ်လို့ပြောလို့ရတော့ပါဆရာနော
်မှန်ပါပါဆရာ
ဒီနေရာမှာတခြားရောပြည်သူတွေကိုဗာပြောခြင်းနေလဲ
ပြည်သူတွေကတော့ဆရာဟိုကျွန်တော်တို့ဒီကိုဗစ်ပေါ်တဲ့စာတွေ့ရတဲ့ဟိုမတ်လတည်းကတော့ကျွန်မရတာဝန်ခံတာနေထုတ်ပြန်လာတဲ့လိုက်နာတဲ့တဲ့ချက်လေးတွေရှင်းထုတ်မှဆက်ပါလက်ကုမကြကနာစီပါတကားစီစက္ကန့်စီပါဘလို့ပဲဒီမှာပါနေပေါ့ပြီးတော့ကျွန်တော်တို့တော့အနည်းဆုံး၃ဘီဖြစ်နိုင်6ဘီလောက်ဒီ20အဲ့ဒီလေးကိုတနေတော့လိုက်နာပြီးတော့အခုဒီဝတ်လို့ထုတ်ပြန်လာတဲ့ဒုနယ်လိုက်ဘုံစီနဲ့တိကျအမိန့်ရှိသေးတယ်အဲ့ပေါ်မှာလည်းလိုက်နာမယ်ဆိုရင်တော့လောကပူပူဆဲနိုင်တဲ့အနေအထားနဲ့ရောနေနိုင်တယ်နောက်တကယ်လို့နောက်ဆုံးကိုပူပူကံလို့ positive ဖြစ်ခဲ့ရင်တော့မှဒီလိုမျိုးတော့လက္ခဏာကိုပြောင်းနေပေါ်တဲ့ကိတဲ့လူနာတွေဆိုသိထားတဲ့စင်တာကြီးတွေမှာအမဟောအစ်တဲ့ဟောင်းဖြစ်ပဲနဲ့တာရောက်ပြီးတော့ဟိုပို့ဆောင်ပြီးလို့ရှိရင်လည်းဒီသမတ်ရဲ့အတွင်းပြင်ပြောင်းနေခိုင်းပြီးတော့ကျန်မှာမှလည်းပြန်သွားနိုင်ပါတယ်လို
့ဟုတ်ကဲ့အထူးကတော့ယောဂလက္ခဏာမပြတော့လည်းပဲစတော်စီဒီကုလို့ဆရာတို့အောင်မြင်မှုကနေပြီးတော့အချိန်မီလိုအပ်တဲ့နေရာတွေကိုပို့ပေးနိုင်အောင်စောင့်ကြည့်နေအောင
်ဟုတ်ပါတယ်ဆရာဟုတ်ပါတယ
်အသက်မဆုံးရှုံးအောင်ပေါ့ဆရာနော
်ကျွန်တော်ကတော့ဒီထဲမှာကုသပေးရဆိုတော့ကြီးရစီအေးမဖြစ်တဲ့အနေအထားကိုကုသပေးရပေါ့ဟိုဖိပါရှိမယ်တောင်းဆိုးမယ်အတန်သိရင်ကြမယ်ဟိုသိကြမယ်ပေါ့နော်အောက်ဆီဂျင်ကြတယ်ဒါပေမဲ့ဒါကြီးမကြဘူးအဲ့မှာကျွန်တော်ကတော့ oxygen cylinder oxygen concentrator တွေနဲ့ပြန်ထည့်ပေးရမယ်ပေါ့နော်ဒါက comorbidity ပေါ့ဟိုဈေးလိုဈေးလိုရှိရင်လည်းအတိုင်းအတာတမတော်တရားဥဆောင်ပြီးတော့ဘာမှလည်းကြောင်အောင်သူ့ကလုံးဝပါတဲ့အခွင့်အာဏာပြီးတော့မှဆွဲတဲ့ကုသမှုတွေကိုပေးတာပေါ့အဲ့ဒါကဘာလို့လဲ oxygen ဈေးဝလိုအပ်တယ်တခြားတိရက်ပို့ပြီးတော့ပြည့်စုံတဲ့ကုသမှုလိုအပ်တဲ့အားမျိုးကြောင့်ကျွန်တော်တို့ကဆွဲဖို့ရဖြစ်တဲ့အတွက်ကြောင့်ဟိုအကြောင်းအလဲဆိုတော့ positive ဖြစ်သွားတဲ့ဒီလူတွေအနေနဲ့လည်းဟိုဘာမှသူ့ကြောင့်ရမရှိပဲနဲ့ကျွန်တော်တို့အမျိုးမျိုးစတဲ့ဟိုဥဒါဘုဆောင်ကြောက်ကြည့်တာဆိုလို့ရှိရင်နေရောက်နေတဲ့ကန်တန်းခုမှာအခုတိုင်းနဲ့ဟာတော့ဒီတဲ့ဒီဘီကပ်ပေါ့နော်ပရက်ရှာတိုင်းလို့ရတယ်နောက်ဂလူကိုမီတာပါထည့်ပေးရတယ်ဒါဆိုအပြင်ဟာ50 60ပဲလေဒီတော့နိုင်ငံသားတွေဟာအခုစင်မှာတော့ဟိုပေးတော့နေကြည့်ကြတော့ရှိနေကြတာများတော့လေအဲ့ဒါလေးတော့သူတိုင်းပြီးတော့မှပုံမှန်နဲ့မတူထူးကြတယ်ဆိုလို့ရှိရင်ပြန်နေပြီးတော့ပုံမှန်သူကသူတို့ပုံမှန်တောက်နေကြပြီးပါလာတယ်ဘယ်လိုဘယ်လိုတောက်ပါပေါ့နော်ဘာလဲလို့ဆိုရှင်နေကြတော့ကလေးသေးကိုဘာလဲဒီကနေပို့ပြရတယ်အားလုံး7ရက်နေရတာကိုသင်တရားတွေ့တယ်မှာအပြင်စားလူမျိုးရေးမှာစားဟိုနှစ်သိမ့်ချွတ်နေပြီတာပေါ့နော်အပီစီမှုတွေတော့ပြရတဲ့ခါကျတော့သူတို့ဒီနေ့နှစ်သိမ့်မှုချိုးရရှိသွားတာပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာကျွန်တော်ဝင်မှာ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
SC တနင်္ဂနွေလောက်ပြည့်ခတ်ရစေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအခုဆိုရင်9နှစ်ရှိသွားပါပြီဒီ9နှစ်တာဖြတ်သန်းမှုအတွင်းအောင်မြင်မှုတွေဘယ်လောက်များရခဲ့သလဲရှေ့နာကမှာရောဘာတွေမျှော်လင့်နိုင်မလဲစိန်ခေါ်မှုတွေရောဘာတွေရှိနေသလဲဆိုတာတွေကိုတန်းသားရေးရကျွမ်းကျင်သူဦးမောင်ဆိုးကိုဆက်သွယ်မင်းမြန်တင်ဆက်ထားပါတယ်ကျွန်တော်အောင်လင်းဦးပါဦးမောင်ဆိုးမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့ SC တနင်္ဂနွေလောက်ပြည့်ခတ်ရစေးသဘောတူညီချက်အခုဆိုရင်9နှစ်တန်းရှိသွားပါပြီ2015ခုနှစ်တုန်းကပထမဆုံးသဘောတူညီချက်ရတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရှိရာကအခုဆိုရင်နောက်ထပ်၂ဖွဲ့တိုးပြီး၁၀ဖွဲ့ရှိနေပါပြီ။ဆိုတော့သဘောတူညီချက်ရတဲ့အချိန်ကစလို့ဒီ9နှစ်တာကာလအတွင်းအဓိကအောင်မြင်မှုအနေနဲ့ပြောပါဆိုရင်ဘာတွေများရှိမလဲဦးမောင်ဆို
။အဓိကတော့ပြဿနာကြီးအများကြီးရှိတယ်ကြ။ပြဿနာကြီးအများကြီးရှိရပါကပထမတစ်ချက်ပြောမယ်ဆိုရှင်တော့ခုက NCA ပေါ့ NCA ထိုးပြီးရဆိုတဲ့အဲထဲမှာကကျွန်တော်ကဟုတ်တယ်ကြမရ တော့ NC ထိုးပြီးတဲ့မှာပထမတစ်ချက်ပြောမယ်ဆိုလို့ရှိရင်တော့တနည်းအားချထားရင်းနဲ့ပတ်သက်ပြီးတော့ကျန်တဲ့သဘောတူညီချက်များကြောင့်ဥပမာဆို RCSS အဲတန်ရတစုံတရာရှိတဲ့လက်မှတ်ထိုးထားတဲ့ software က RCSS ကိုယူရနေပတ်သက်ပြီးတော့တနည်းအားချထားရင်းမှာသဘောတူညီချက်ရှိတယ်။ဟုတ်သဘောတူညီချက်ရှိတော့ကိုယူဆိုဖာဘောအင်ဂျာကိုယ်ကိုယူတမန်၅အရင်မှာတပ်ဝဲဖြစ်တဲ့ RCSS ဆိုလဲအဲ့လိုပဲ RCSS သိတုတပ်ဖွဲ့လို့ခြောက်ရင်မှာတပ်ဝဲဖြစ်တယ်စီရင်နေဆိုတော့တော်အများဆုံးပေါ့အများတော်300လောက်ဖြစ်မှတ်တယ်စီလက်မှတ်ထိုးမှာဒါကလည်းပဲကျွန်တော်ဘယ်လက်ရွေးရင်လက်မှတ်လောက်ထိုးပြီးအစီလက်မှတ်ထိုးပြီးရဲ့နောက်ပိုင်းမှာဒီတက်နေရာချထားရင်းနဲ့သဘောတူညီချက်မှာနားလည်ပေါ့ဒါကြီးကွဲပြားပါတယ်ကွဲပြားတဲ့အချိန်မှာဒီပြဿနာကိုကျွန်တော်တို့ကမဖြေရှင်းနိုင်မဖြေရှင်းနိုင်တဲ့အခါမှာ2018နှစ်ကုန်သလိုရှင် KNU ဒီလေးပဲ NC သဘောတူညီချက်ပါစီလို GMC ကနေပြခရယာနာလေးဆိုတက်လာတယ်အဲ့ဒီ RCSS ကလည်း GM ပြတ်တယ်ရနာလေးဆိုတာဖြစ်လာဒါကြောင့်မလို့ SC လုပ်ငန်းစဉ်ဒီ2018နှစ်ကနေ2019တနည်းလုံးပြဆိုင်သွားတယ်လို့ပြောလို့ရတယ် SC လက်မှတ်ထိုးထားတဲ့အဖွဲ့အစည်းပတ်သက်လို့ပြောရရင်ဒီခိုင်မာတော့တိုက်ပွဲက2020ထဲမှာလည်းပြင်းထန်ဖြစ်တယ်2019မှာလည်းပြင်းထန်ဖြစ်တယ်လုံးဝဖြစ်ရှင်းလို့မရတဲ့ပြဿနာဖြစ်တယ်အဲ့တော့ဒါရခိုင်ပြဿနာကလည်းတရားပြဿနာတရားနဲ့ပုံပဲတယ်။ကျောင်းပိုင်းဖွဲ့လုံးရဲ့ပြဿနာဖြစ်နေတာကျွန်တော်တို့တွေ့ရတယ်။ကျောင်းပိုင်းဖွဲ့ကလည်းကျွန်တော်စတုတ္တချင်းကြီးလာကဖိတဲ့ချိန်မှာလည်းပဲဒီမဖိတဲ့အတွက်ကြောင့်မတက်တာတွေ့ရတယ်။ဒါကြောင့်မလို့ပြဿနာကတော့ဖြေရှင်းစရာတွေရတော့ဒါသေးတယ်ပြောပါ
okay အခု NC သဘောတူညီချက်9နှစ်ပြည့်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကောင်ဝေးဦးစီးချုပ်ဘူချုံမူကြီးမင်းအောင်လည်းစတဲ့အထူးအခေါဆောင်တွေလည်းမင်းငွန်းနေပြောတာတွေ့ပါတယ်အစိုးရနဲ့ဒီတက်မတော်ထိတန်းခေါဆောင်တွေရဲ့မင်းငွန်းထဲမှာလည်း NC 9နှစ်တာကာလအတွင်းကြုံရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုအတိမတ်ပြုလက်ခံပြောသွားတယ်တွေ့ပါတယ်ဥမာ NC သဘောတူညီချက်ထဲမှာအရေးကြီးတဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာကိုအဖြစ်လောက်ပဲထည့်ထားတာမျိုးတွေကတော်တော်မကောင်းမှုဆိုတဲ့သဘောမျိုးဒေါက်တာဆန်းစုကြည်မင်းကုန်းထဲမှာထည့်ပြောပါတယ်ဆိုတော့ဒီလိုကိစ္စတွေရအောင် NC လမ်းကြောင်းမှာဘလောက်ထိဟန်တာဖြစ်ခဲ့လို့များယူဆလဲဥမာဆို
စဉ်းစားမှုကိုယ်လည်းမရှိနေကျွန်တော်အမြင်ကပြောရရင်စိုးနယ်တက်မတော့အဓိကတက်မတော့ဘက်ကတော့လက်ရှိဆွေးနွေးပွဲမှာဘုံငင်းရဲ့ဆွေးနွေးပွဲတွေမှာလက်နဲ့တိုင်းသောလက်နဲ့ကြိုင်တက်ဖွဲ့ရဲ့ပြဿနာကိုဖြစ်ရှင်းကိုဆောင်ပေးနေတယ်ဆောင်ပေးပြီးစဉ်းစားတယ်လို့ထင်ပါတယ်အဲ့မဲ့တိုင်းသားလက်နဲ့ကင်ဒီဘက်ကပြောမယ်ဆိုလို့ချစ်လို့ရှိရင်ဟောတိုင်းသားလက်နဲ့ကင်တွေဟာသူတို့ရဲ့အမျိုးသားတန်းတူရေးပြဿနာကိုသူဆောင်ပေးပြီးစဉ်းစားတယ်ထင်ပါတယ်အဲ့ဒီဆွေးနွေးမှုကအဲ့စဉ်းစားမှုအခြေခံတော့မတူပါဘူးဒါပြင်နိုင်ငံရေးဆွေးနွေးမှုတွေမှာမပြည့်လည်တာကတော့တိုင်းသားလက်နဲ့ကင်တွေပို့ကဘာလို့အခြေခံစဉ်းစားလဲဆိုတော့ယနေ့ပြည်တော်စုဒီကြီးကျွန်တော်1948ခုနှစ်ပြည်တော်သဘောတူညီချက်အခြေခံပုံကပေါ်လာတဲ့ပြည်အောင်စုဖြစ်တယ်ဆိုတဲ့အခြေခံပုံကနေသူ့ရဲ့အဲနိုင်ငံရေးသဘောထားကိုဆွေးနွေးပါတယ်ကျွန်တော်အစိုးရနဲ့တက်မတော်ဘက်ကတော့ဒီ49သဘောတူညီချက်ကိုအတိမတ်ပြုဖို့ဝင်လေးပါတယ်သူတို့ဘာကြောင့်လဲဆိုတော့49သဘောတူညီချက်မှာဖွဲ့ဖွဲ့လူကဖွဲ့ထုတ်ပြန်လို့ဆန်နေတွေဖွဲ့ထုတ်မှပြီးမယ်ဆိုတော့သဘောတူညီချက်ကိုသူတို့သဘောကျအောင်မတူပါဘူးသူအနေနဲ့ကတော့ဒီနေ့အချိန်အနည်းကိုင်ရဲ့ပြောင်းစုတစ်ခုတည်ထောင်တည်ဆောက်ဖို့ဆိုတဲ့ဘက်ကစဉ်းစားပါတယ်အဲ့တော့စဉ်းစားမှုကအခြေခံလွဲပါတယ်အဲ့ပထမချက်ဒုတိယချက်အရပြောမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းသားလက်နက်ကိုင်တွေဘက်ကစဉ်းစားတာကမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဒီအမျိုးသားလက္ခဏာပေါ်နေပြီးပြဿနာကိုစဉ်းစားပါတယ်ဒါပေမဲ့အစိုးရနဲ့တက်မတော်ဘက်ကဖက်ဒရယ်ဒီမိုကရေစီလို့ပြောတော်လဲပဲစွမ်းနဲ့တက်မရဘက်ကအခြေခံစဉ်းစားတာကဟိုချုပ်ကံမှုရှော့ချပြီးတော့ပြည်နယ်တွေကိုတရားစအာဏာတိုးပြီးဘက်ကစဉ်းစားပါအဲ့တော့ဒီအခြေခံစဉ်းစားမှုကပွဲလွှဲနေတာကိုအဖက်ကအပြန်လန်သဘောပေါက်ပြီးတော့ဒီအခြေခံဘဝပြည်လဲနိုင်လိမ့်မယ
်ဟုတ်ကဲ့တော့ဆက်စပ်ရင်မင်းကနေမှပြောတော်တာတစ်ခုလည်းထားမိပါတယ်ဒီတာဝန်ရှိတဲ့ခေါင်းဆောင်တွေကုတာဝန်ကိုပြပြသားသားလှုပ်ဖို့ပုဂ္ဂိုလ်ရေးနိုင်ငံရေးကုကျိုးစည်းဝါးကြည့်ပြီးအချိန်ဆွဲတာမျိုးတွေမလုပ်ဖို့လုပ်တယ်ဆိုရင်လည်းဒါငင်းငင်းကိုဖြစ်စီရရောက်တယ်ဆိုပြီးတတိပေးသွားပါတယ်ဟိုဘသူဘဲဝါဆိုတော့တိတိကျကျရင်ညွှန်းတော်တာတော့မရှိပါဘူးဆိုတော့တိုးတက်မှုရအောင်လုပ်နိုင်ရင်းနဲ့ဒီလိုကုကျိုးကြည့်ပြီးမလုပ်ဘူးလို့ပြောနိုင်တဲ့ကိစ္စတွေရောတကယ်ပဲရှိနေလို့အခုလိုပြောသွားတာလားဦးမော်ဆိုဘယ်လိုယူဆလဲခင်ဗျကျွန်
တော်အမြင်ကတော့ဒါမျိုးက ဒီရုပ်ကန်းဆက်မှာဒီလိုဖြစ်တယ်ဟိုကမျိုးကဘလို့တင်ဖို့ပဲတင်ပါလေ။နော်ဒီရုပ်လုံးစီကိုတကယ်စတာက2017ခုနှစ်မှာသမဥပဒေစီပေါ့။နော်အစိုးရပြောင်းလို့ကျွန်တော်အစိုးရနေပြီးတော့ခေါ်တာ။ဒီရုပ်လုံးစီကိုတကယ်တမ်းခေါ်ဆိုနိုင်ပြီးသူကပဲတင်ပါလေ။နော်အဲ့တော့ဒီကန်ဒီဆိုပဲဒီ NLD ဆိုပဲသူတို့နည်းနည်းနောက်ဆက်တယ်အော်ဆိုတိုင်းစားလည်းငယ်ပစ်ကနေငယ်လုံငန်းစဉ်ခေါ်လို့မရဘူးကြာဆိုတော့ခေါ်လို့ရဘူးအဲ့တော့ဒီနေ့ငငယ်လုံငန်းစဉ်ဥဆောင်နေတာဒီဆိုတော့အဲ့တော့တကယ်တမ်းငါဒီငယ်လုံငန်းစဉ်အောင်မြင်ဖို့အတွက်တက်တက်လဲလဲတွားပေးဖို့လိုတယ်တွန်းတွန်းတက်တက်လိုတယ်ဆိုရင်လည်းပဲအဓိကကတော့အစိုးရကဥဆောင်လုပ်ဖို့လိုရမယ်လို့ထင်ပါတယ်ဒါကျွန်တော်ပြည်ခံကျိုးလို NLD တို့ရည်ညွှန်းပြောတာမဟုတ်ပါဘူးကျွန်တော်ငြိမ်းရေးလုပ်ငန်းစဉ်တရက်ကအဓိကတာဝန်ခံမှုကတည်သေးအစိုးရဖြစ်တယ်ဆိုတော့ပြောကြတာ
။ဟုတ်ကဲ့အခုဒီ NCA 9နှစ်ပြည့်မင်းငွန်းနေထုတ်ပြန်ချက်တွေမှာပြီးခဲ့တဲ့ကာလအတွင်းအောင်မြင်မှုတွေစိန်ခေါ်မှုတွေကိုသုံးသပ်တာတွေရှိပါတယ်။ဒီနေရာမှာကွဲလွတ်ချက်တချို့ရှိတာကိုလည်းသတိထားမိပါတယ်။ဆိုတော့ဒီငြိမ်းရေးလုပ်ငန်းစဉ်မှာတစ်ဖက်နဲ့တစ်ဖက်ချင်းခတ်ပုံနဲ့အမြင်တွေမှာအဓိကဘာတွေများကွဲလွတ်နေလို့ရှင်းမထိုးနိုင်ပဲဖြစ်နေရတယ်လို့များဥမ္မောင်းဆိုနားလည်ထားလိုက်ခင်ဗျ။
ကျွန်တော်အောက်တိုဘာ9ရက်နေ့ NCA 9နှစ်ပြည့်မှာကျွန်တော်တို့statement တော့မှတ်ပါတယ်အခုကတော့ဒီအစိုးရထွက်တာပါတခုကတော့ကာဝေးစုစီချုပ်ကထွက်တာပါနောက်တစ်ခုကတော့ EA ဝင်ပေါ့ဗျာတိုင်းသားနိုင်ငံပြည်ထွက်တာဆိုရဲထုတ်ပြန်ချက်မှာအပိုင်း၃ဝန်းပါတယ်ဗျာအဓိကထုတ်ပြန်ချက်ပထမပိုင်းကတော့2020နောက်ပိုင်းမှာတိုင်းသားဒီလက်မှတ်မထိုး NCA လက်မှတ်မထိုးတဲ့တိုင်းသားလက်နက်ကင်တွေကိုလည်းပဲနိုင်ငံဆွေးနွေးပွဲဆွဲရအောင်ကြိုးစားသွားမှာဖြစ်သလိုအစီလက်မှတ်ထိုးထားတဲ့လူတွေနဲ့အတိတ်ကရစဲကိုခိုင်မအောင်ဆက်လုပ်သွားမယ်ဒုတိယပိုင်းမှာဆိုလို့ရှိရင်တော့ဒီကျွန်တော်တို့ UPDG စီနိုင်ငံဆွေးနွေးပွဲမှာဒီပြည်내ခြေကဥပဒေနဲ့ပတ်သက်ရစဲကိုကောင်တယ်ပေါ်လို့သွားမယ်တတိယမှာဒီကောင်တယ်ပေါ်သွားတဲ့ဥပဒေတွေကိုကျွန်တော်တို့ခြေကဥပဒေပြည်စင်းမှာဆောင်ရွက်သွားမယ်ဆိုတာပဲကညညာချက်မှာတွေ့ပါတယ်အဲ့တော့တမရဘက်ကညညာချက်မှာတော့အဲ့ဒီအသေးစိတ်တွေမပါဘူးတမရဘက်ကညညာချက်မှာဆောင်းပေးသွားတာကတော့အအောင်ဆောင်းပေးလဲဆိုတော့ NC လမ်းကြောင်းကရှောက်နေတွေ့အောင်တမရဘက်ကဆောင်းပေးသွားတာတွေ့ရတယ်အဲ့ဒီမှာထူကြတာကတော့ပါလဲဆိုတော့တန်းသားလက်နဲ့ကန် EU ရဲ့ NC ထူထားတဲ့ EU ရဲ့ညညာချက်အဲ့ NC ထူထားတဲ့ EU ရဲ့ညညာချက်မှာထူကြတဲ့ချက်နှစ်ချက်ကပါလဲဆိုတော့တိဒီနိုင်ငံဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံဆွေးနွေးပွဲလမ်းကြောင်းမှာအလုံးပါဝင်ရေးကိုသူကြိုးစားသွားမယ်ဆိုတဲ့ချက်ကောင်းပြီးပေါ်ပြတာတွေ့ရပါတယ်တစ်ချက်ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီခိုင်းပြည်နယ်ပြဿနာကိုနိုင်ငံကဆွေးနွေးဖြေရှင်းဖို့ဆိုပြီးတော့ဒီ key point ကိုထောက်ပြတာတွေ့ရပါအဲ့တော့ချုပ်ပြီးဒီညဉ့်ညာချက်သုံးခုဆိုလို့ချုပ်ပြီးပြောမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအနေနဲ့ဒီဘက်လမ်းကြောင်းတစ်ခုဒီအစင်းလိုက်သွားမယ်လမ်းကြောင်းကိုဖော်ပြတာတွေ့ရတယ်ကာဝေးတက်မရဘက်ကတော့ရေဘွား NC လမ်းကြောင်းကိုဖော်ပြတာတွေ့ရဆိုပြီးဘက်ကပြောမယ်ဆိုတော့လက်တွေ့ဖြစ်ရှင်းရမယ်လမ်းကြောင်းနှစ်ခုကိုထောက်ပြသွားတယ်ဒီဘက်ကမ
ှဟုတ်ကဲ့ NC လမ်းကြောင်းနဲ့ပဲတော်တော်ဘာနဲ့ပဲတော်တော်ပေါ့လေမြန်မာနိုင်ငံမှာငင်းကြဲရဖို့လူတွေဆိုတာကတော့သိကြပါတယ်ငင်းကြဲရေးတို့အပြစ်ခတ်ရစဲရဖို့တို့လူလားတယ်ဆိုပြီးတော့အားလုံးကလည်းပြောနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုက်ပွဲတွေစီးရိတ်စင်းကိုတွေကလည်းတန်းနေတော့မှဆိုတော့တိုက်ပွဲရရဖို့ငင်းကြဲရဖို့လက်တလုံးအခင်းချင်းရဘလောက်များမျောလင့်နိုင်မလဲဥမ္မော်ဆိုအမျိုးကိုနေကုန်းချုပ်နေနဲ့သိချင်ပါတယ်ခင်ဗျာ
ဖြစ်နေတာကတော့ဗျာ SC ထုတ်ပြတာရဲ့အဖွဲ့ထဲမှာအဓိကပြတ်ပြတ်ဖြစ်နေတာက KNU နဲ့ ASSS ပါဆိုတော့ဘယ်လိုလဲလက်မရေးထိုးတာပြည့်ရရေးထိုးတာယူမှာတနေရာချတိုင်းနဲ့ကွဲလွဲနေတယ်ကွဲလွဲနေတဲ့အခါမှာ KNU တမန်ငါအမွန်အေရီယာမှာအဓိကပြတ်ပြတ်ဖြစ်နေပါဒါပေမဲ့အာတော်သေးတယ်လို့ပြောရမယ်ရောစံမှာတိုက်ပွဲကြီးပြတ်တာမကြားရဘူးဒီတက်ဒါပေမဲ့ RCS နဲ့ပတ်သက်ပြီးတော့ဒီကအခုရောစံ10ဟိုဒီလာပိုင်းစောပိုင်း10လောက်ကဆိုပြီး RCS နဲ့တောင်းပွဲမှာတက်ဆော့တိုက်ပွဲကြီးပြတ်တာတွေ့ရဒါတော့ဒီအပိုင်းမှာမဟုတ်ပါဘူးအစီလက်မရေးထိုးထားပြီးတဲ့နောက်ပိုင်း RCS နဲ့တိုက်ပွဲပြတ်တာ200ကျော်300ကျော်ရှိပါတယ်အဲ့တော့ဒီပြဿနာကိုကျွန်တော်တို့က GMC နဲ့ဖြေရှင်းမှာလားဘာနဲ့ဖြေရှင်းမလဲဆိုတာကိုတော့ကျွန်တော်တို့ကအာယုံဆိုင်ပြီးတော့လောက်ဆောင်မှုပေးဖို့လိုအပ်ပါတယ်။အဲ့ဒါပြီးရင်တော့နောက်ကြောင်ပိုင်းခုနှစ်ဖက်ပိုင်းကဲပြီးပြီးတော့လက်မမထူတာတဲ့ဖွဲ့နဲ့ပတ်သက်ပြီးတော့ရှင်းဖို့လိုအပ်ပါတယ်။ရှင်းမယ်ဆိုလို့ရှိရင်တော့ဝိုင်းလာကျွန်တော်တို့ SSPP က
ညောင်ပိုင်း9ခွဲရဒီ3ဘွဲရပိုင်လက်တွေထိုးပြီးသားပါ KNPB ညောင်ပိုင်း9ခွဲမှာပါလက် KNPB လက်ပိုင်လက်တွေထိုးပြီးသားပါအဲ့တော့တစ်ခါတိုင်မှမရှိပါဘူးတော့ဆက်အဲ့တော့ကျန်တဲ့4ဘွဲပိုင်လက်တွေထိုးဖို့ပြဿနာရှိတယ်အဲ့ပြန်တဲ့၄ဝက်ပိုင်လက်ဆိုသူ့ဖြစ်တဲ့ချိန်မှာတော့တဲ့ခိုင်မာကအေးကိုအတိမမပြုတ်နိုင်ဘူးရခိုင်မာတရှိခွင့်လည်းမပြုတ်နိုင်ဘူးစောစောပိုင်းလိုက်စားမှာတရှိခွင့်ပြုတ်လာလဲသူမပြုတ်နိုင်တော့ဆိုတဲ့ချိန်မှာဒီပြဿနာလက်ခက်တင်းဖြစ်အဲ့တော့ဒီပြဿနာကိုအေးပြဿနာခိုင်မာတရှိအေးပြဿနာအေးကိုပိုင်လက်ထိုးမလို့တဲ့ပြဿနာအဓိကပြဿနာကိုဖြစ်လာပါလိမ့်မယ်အဲ့ဒါအပြင်အေးနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ပိုကန်တို့TNL ရူကလည်းရကပွဲပြီးရဲ့ချိန်ပဲပြည့်ရထားတဲ့အတဲကြောင့်မဟုတ်ဒီခိုင်မှာစစ်ပွဲတွေပြင်းထန်လာရင်အဲရှမ်းမြောက်မော်ဖြစ်လာမလားဆိုတဲ့အပိုင်းကိုကျွန်တော်တို့ကအဲသတိထားဖို့လိုပါတယ်တတိယအချက်အနေနဲ့ဟိုပြန်ရီကကျွန်တော်2008စစ်ပွဲနောက်ပိုင်းမှာဒီ sorry ချိန်ပွေနဲ့ဆော့လော်ကြားရစခန်းကနေရာယူထားတဲ့အတွက်တောင်းလို့အိုင်လန်ဖောက်လို့မရဘူးအိုင်လန်ဖောက်ဖို့ဒီစကန်ကြီးဖက်ခိုင်းနေတဲ့ချိန်တွေမှာဒီပြဿနာလည်းမဖြစ်ရှင်းနိုင်ရင်ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေပေါ်လာတယ်။အဲ့တော့ဆိုလိုတာကတော့ကျွန်တော်တို့မှာဒီအပြစ်ခတ်ရစည်ရင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံဆွေးနွေးပွဲမတိုင်ခင်ကိုအပြစ်ခတ်ရစည်ရင်းနဲ့ပတ်သက်ပြီးတော့လက်တွေ့ကြဖြစ်ရှင်းရမယ်ပြဿနာတွေကိုအယုံဆိုင်ဖြစ်ရှင်းဖို့လိုသေးတယ်လို့ပဲထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပြည်ဖြေချခဲ့တဲ့တိုင်းသားကြီးရဲ့ချွင်းချင်သူဦးမမောင်စုနဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဦးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ် UTB ဥက္ကဋ္ဌဦးကျော်မြင့်ပြတနာဘလောက်ထိဂိုင်တွယ်ဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်ပြီးခဲ့တဲ့အော်တိုဘာ15ရက်နေ့ကနေပြည်တော်သမ္မတအိမ်တော်မှာထောင်ပြေးမှုနဲ့ဖမ်းဆီးထားတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းလင်းတာဖြစ်ပြီးဦးကျော်မြင့်အကြောင်းတစ်ခုတည်းကိုပဲပြောဆိုခဲ့တာပါဦးစော်ထေးရဲ့ရှင်းလင်းချက်အရ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအကြောင်းအရာအလိုက်အဖွဲ့ပေါင်းစုံနဲ့စစ်ဆေးနေတာဖြစ်ပြီးပြီးပြမှုမရှိသေးဘူးလို့သိရပါတယ်စစ်ဆေးနေတဲ့ကိစ္စတစ်ခုဖြစ်တာနဲ့အညီသတင်းတော့တွေမေးမြန်းသမျှကိုအပြည့်အဝပြန်ဖြေမပေးနိုင်သေးသလိုရှင်းလင်းပြောပြခဲ့တဲ့ငွေကြေးပမာဏပိုင်ဆိုင်မှုလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လည်းအတည်ပြုနိုင်သေးတာမဟုတ်ပါဘူးဒါကြောင့်လဲဦးစော်ထေးကကနဦးထုတ်ဖော်ချက်အဖြစ်ပြောဆိုသုံးနှုန်းခဲ့တာတွေ့ရပါတယ် UDP ပါတီဥက္ကဋ္ဌနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတွေဖော်ထုတ်နိုင်ခဲ့သလဲဘာတွေဆက်ပြီးဖော်ထုတ်ဖို့ကြံနေအောင်မလဲသူ့ရဲ့ UDP ပါတီကရောဘာဆက်ဖြစ်လာမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ကုရုဘအဲ့ဒီကိစ္စအကြောင်းလေ့လာတင်ပြသွားပါမယ
်အင်ဂျီရောသတင်းစာရှင်းလင်းပွဲမှာညွှန်ကြားမှုချုပ်ဦးစော်ထေးရဲ့ရှင်းပြချက်အချင်းချုပ်ကခုလိုပါဦးကျော်မြင့်ရဲ့ထွက်ဆိုချက်အရသူဟာ1996ခုနှစ်ကမန္တလေးပြည်သူ့စေယုံကြီးအချုပ်ကနေထွက်ပြေးခဲ့ကြောင်းနေဆက်ကနေတဆင့်ထိုင်းနိုင်ငံဘန်ကောက်မှာတလနေထိုင်ခဲ့ကြောင်းအဲ့ဒီနောက်နော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်ပြီး3လလောက်နေထိုင်တဲ့အကြောင်းအဲ့ဒီနောက်နိုင်ငံရေးခိုလုံခွင်းနဲ့အမေရိကန်နိုင်ငံကိုရောက်ပြီး2011ခုနှစ်ဝင်းကျင်ထိနေထိုင်ခဲ့တယ်လို့ဆိုပါရယ်2012ကနေ2014ထိကနေဒါနိုင်ငံဗန်ကူးဗားမှာနေထိုင်ခဲ့ကြောင်း2012ခုနှစ်မှာတရုတ်နိုင်ငံကူမင်းကိုရောက်ခဲ့ကြောင်း2013ခုနှစ်မှာတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ပူကြောင်းထွက်ဆိုခဲ့တယ်လို့ဆိုပါရယ်ဦးကျော်မြင့်ကသူကနေဒါနိုင်ငံမှာနေထိုင်စဉ် Maple Leaf Reforestation Company ကိုတည်ထောင်လုပ်ကိုင်ခဲ့ပြီးတန်ဘိုးကြီးမျိုးစေ့တွေပြိုးပင်တွေပြုပြင်ပြန်ပွားရေးကိုနိုင်ငံအနှံ့ဖြန့်ဖြူးရောင်းချခြင်းနဲ့ပြိုးပင်စီမံကိန်းလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တဲ့အကြောင်းကနေဒါနိုင်ငံမှာရှိတဲ့ CBC Bank, RDC Bank နဲ့ TD Bank တွေမှာငွေစင်းတွေဖွင့်လှစ်ပြီးအမေရိကန်ဒေါ်လာ25သန်းလောက်နဲ့ညီမျှတဲ့ကနေဒါဒေါ်လာ33သန်းစုဆောင်းနိုင်ခဲ့တယ်လို့ဆိုပါရယ်2013ခုနှစ်စက်တင်ဘာလရောက်တော့အဲ့ဒီငွေတွေကိုဘဏ်ကနေထုတ်ယူပြီးသူကကနေဒါဒေါ်လာ18သန်းကိုယူကျန်ငွေ15သန်းမိသားစုကိုပေးပြီးတရုတ်နိုင်ငံကူမင်းကိုထွက်လာခဲ့တယ်လို့ဆိုပါရယ် ဥချော်မြင့်တရုတ်နိုင်ငံခူမင်းကိုယူသွားတယ်ဆိုတော့ကနေဒါဒေါ်လာ18တန်းဆိုတာအမေရိကန်ဒေါ်လာ13တန်းလောက်နဲ့ညီမျှပါတယ်။နောက်ပိုင်းဥချော်မြင့်ရဲ့ငွေကြေးလွှဲပြောင်းမှုယင်းဒီမြုပ်နှံမှုဆိုင်ရာတွေကိုနှိုင်းရှင်ရလွယ်ကူအောင်မြင်သာအောင်မြန်မာကျပ်ငွေအစားဒေါ်လာနဲ့ပဲတွက်ချက်ဖော်ပြသွားပါမယ်
။ဥချော်မြင့်ဟာအဲ့ဒီငွေတွေနဲ့မြန်မာနိုင်ငံထဲတရုတ်ပြည်ကကုန်ပစ္စည်းတွေတင်သွင်းတယ်မြန်မာကုန်သည်တွေစီမှာယင်းဒီမြုပ်နှံတယ်ကုန်သည်မှုတွေလုတယ်လို့ပြောပေမဲ့ဘလို့အထောက်ထားမှမတွေ့ရဘူးလို့ဥဇော်ထေးကဆိုပါတယ်ဘူဘန်ရဲ့စစ်စစ်ပေးချက်အရ2015ခုနှစ်တနှစ်ထဲမှာပဲဥကျော်မြင့်ဟာတရားမဝင်ဟွန်ဒီငွေလွှဲတွေကနေတဆင့်တရုတ်နေဆက်ကနေ United Arab Bank နဲ့အေယာဝတီဘဏ်မှာဖွင့်ထားတဲ့ဒူဘိုင်အကောင့်နေတဲ့အမေရိကန်ဒေါ်လာ12တန်းခွဲလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေတွေလွှဲပြောင်းရယူခဲ့တယ်လို့ဆိုပါတယ်ဥကျော်မြင့်ပိုင်ဘန်စီ6ခုကနေ2015ကနေ2020အထိဘန်ဒိုးသက်သက်ဒေါ်လာ70တန်းကျော်ရတယ်လို့လည်းဆိုထားပါတယ်။အဲ့ဒီငွေတွေနဲ့ပတ်သက်ပြီးဥကျော်မြင့်ဟာလူ19ယောက်ကိုဒေါ်လာ3တန်းကျော်လောက်ငွေချေးတာကနေဒေါ်လာ4သိန်းနီးပါးအတိုးရတယ်လို့ဆိုပါတယ်။ယင်းဒီမြို့နာမှုမှာဒေါ်လာ1တန်းကျော်လောက်ထည့်ထားရကနေအကျိုးမြတ်ဒေါ်လာ3သိန်း4000လောက်ရတယ်လို့ဆိုပါတယ်။2015ကနေ2020အထိဥကျော်မြင့်ရတဲ့ဘန်ဒိုးချင်းငွေတို့ယင်းဒီမြို့နာမှုအကျိုးမြတ်စုစုပေါင်းဒေါ်လာ12တန်းနီးပါးဝင်တယ်လို့ထွက်ဆိုကြောင်းဥဇော်ထေးကပြောပါတယ်
ဒီငွေကြေးသုံးဆွဲမှုနဲ့ပတ်သက်လို့ဥကျော်မြင့်ဟာလှိုင်မြို့နယ်က International City Hotel ဝယ်ယူဖို့ဒေါ်လာ9သိန်းမှော်ပြီးမှလဲနဲ့ဥယျာဉ်မြေ164ဧကဝယ်ဖို့ဒေါ်လာ9တန်းနီးပါးပြင်ဦးလွင်ပြင်စာကမြေ9ဧကပန်းလိုင်ကောက်ကွင်းအင်ယာကမြေနဲ့အိမ်နေပြည်တော်ပုပ္ပတိရီကမြေ9ဧကအလုံးစုစုပေါင်းအမေရိကန်ဒေါ်လာ1တန်းနီးပါးလောက်နဲ့ဝယ်ယူခဲ့ပြီးဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အစာအုံတွေ၊ကောက်ကွင်းတွေတိစောက်ထားခဲ့တယ်လို့ဆိုပါရယ်။ဥကျော်မြင့်ဟာသူတီထောင်ထားတဲ့ UDP ပါတီအတွက်ကိုတော့ဒေါ်လာ10သန်းကျော်လောက်အကုန်ကျခံသုံးဆွဲထားတယ်လို့ဆိုပါရယ်။အဲ့ဒီမှာရက်ကြီးကနေပြည်နယ်နဲ့တိုင်းစင်ပါတီတာဝန်ခံတွေကိုလစာငွေပေးချေတာ၊ရွေးကောက်ပွဲဝင်မဲ့အမတ်လောင်းတွေကိုထောက်ပံ့ကြေးပေးတာ၊ပါတီရုံးခန်းတွေနဲ့ပါတီစည်းရုံးရေးတွေအတွက်သုံးဆွဲတာတွေပါဝင်ပါရယ်။ဥကျော်မြင့်ရဲ့ကနဦးထွက်ဆိုချက်တွေကိုကြည့်ရင်တန်တရားဖြစ်เสียအချက်တွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီတဲကအမေရိကန်ဒေါ်လာ13တန်းကိုပိုက်ပြီးတရုတ်နိုင်ငံခူမင်းကိုသွားအဲ့ဒီငွေတွေမြန်မာနိုင်ငံနဲ့ဟွန်ဒီငွေလွှဲပို့အဲ့ဒီငွေတွေနဲ့ယင်းဒီမြုပ်နှံမှုနဲ့စီးပွားရေးလုပ်တဲ့ဆိုပြီးရုတ်တရက်ရှိအောင်ဖန်တီးထားတဲ့ဇလန်းတပုတ်နဲ့ဆင်တူနေပါတယ်။မြန်မာနိုင်ငံဘန်တိုးနှုံးဆယ်ရာခိုင်နှုံးလောက်ကနေ9နှစ်အတွင်းအတိုးကြီးတသက်ဒေါ်လာ17တန်းလောက်ရဖို့ဆိုရင်ဒေါ်လာ18တန်းကိုအတိုးရောအရင်းပါလုံးဝမထုတ်ဘဲထားပါမှ9နှစ်အကြာမှရလာနိုင်မဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်ဥစော်ထေးကတော့ဥကျော်မြင့်ရဲ့ပိုင်ဆိုင်မှုစုစုပေါင်းဒေါ်လာ18တန်းကျော်လောက်ရှိတယ်လို့ဆိုပြီးလက်တွေမှာဒီထက်ပိုများနိုင်တယ်လို့ဆိုထားပါတယ်ဒေါ်လာ13တန်းလောက်ပိုက်လာပြီးတရုတ်နိုင်ငံထဲကနေခိုးဝင်လာသူတယောက်ဟာဝင်းဝေရလန်းမမေရရမရှိပဲ9နှစ်အတွင်းဒေါ်လာ4သန်းမကတိုးပွားလာမှုကလည်းမယုံကြည်နိုင်စရာပ
ါကျင်းပပြီးသွားတဲ့ဥကျော်မြင့်အကြောင်းသတင်းစာရှင်းလင်းပွဲဟာပါတီဥက္ကဋ္ဌဥကျော်မြင့်ရဲ့ရာဇဝမှုနဲ့ဆိုင်တဲ့အပိုင်းသူ့ရဲ့ပိုင်ဆိုင်မှုနဲ့ UDP ပါတီအတွက်သုံးစွဲမှုစတာတွေပြည်တော်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပြီးနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနဲ့ညှိစုံခြင်းရှိမရှိစစ်ဆေးနိုင်ဖို့တင်ပြထားတာကိုအသိပေးလို့ရင်ဖြစ်ပေါ်ရပါတယ်ဒီအတွက်သိမကြခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာ UDP ပါတီကိုတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ထားတာကနေပယ်ဖျက်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီထက်ပိုရေးကြီးတာကဥကျော်မြင့်စီငွေကြေးလာရလမ်းကြောင်းနဲ့သူ့ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံရေးနဲ့မြန်မာအချုပ်အခြာအာဏာကိုထိပါတဲ့အခြေအနေမျိုးရှိနေမရှိနေဆိုတာမျိုးအထိအသေးချာစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့လိုအပ်နေပြီဖြစ်ကြောင်းပါ
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတော်ရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါရှင် အခုအရင်ဦးဆုံး Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။ Danny Rose ဆိုတဲ့သောရရှင်က VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နောက်ခွန်းဆက်စကားလေးတခုပါလာတာပါအထူးကျေးဇူးတင်ပါတယ်နော်ဂျော်တီလဲဆိုတဲ့သောရရှင်ကလည်း VOE မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့ကျေးဇူးတင်ပါတယ် VOE တဲ့ဟုတ်ကဲ့ကျွန်တော်တို့ကလည်းအထူးကျေးဇူးတင်ပါတယ်ဆီယာအောင်ဆိုတဲ့သောရရှင်ကတော့မိကုန်းတခုမေးလာတာပါဒီသောရရှင်ကဒဇယ်မြို့နယ်ကောက်ကြီးကျေးရွာကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ VOE သတင်းနားထောင်တာအဆင်မပြေဘူးဖြစ်နေပါတယ်။အချိန်နဲ့တပြေးညီနားထောင်မှုရိုက်ရှောင်မှတက်လာပါတယ်။အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီခြင်းပါတယ်။မြန်မာပြည်ပေးစာကဏ္ဍကိုဘယ်လိုပို့ရပါလဲတဲ့။ဒီမှာသူမေးထားတာနှစ်ခုပါ။သူကတစ်ခုကဒီ VOE သတင်းတွေကိုနားထောင်ရင်ရိုက်ပြီးတော့ share တော့မှတက်လာရဲ့။အဲ့ဒါကြောင့်မလို့သူ့အတွက်ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရဲ။နောက်တစ်ခုကမြန်မာပြည်ကပေးစာကိုဘယ်လိုစာရေးရမလဲဆိုရဲ။မြန်မာပြည်ကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင်။ Messenger ကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျွန်တော်တို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါတယ်နော်။ဒါမှမဟုတ်လည်းကျွန်တော်တို့စီကိုဒီအစီအစဉ်နောက်ပိုင်းမှာကြီးညာပေးမယ့်စာလိုက်တက်တာကိုစာရေးလို့ရပါတယ်။ဒါမှမဟုတ်လည်း email ပေးပို့ခြင်းနဲ့ဆိုရင်လည်းကျွန်တော်တို့ရဲ့ email လိပ်စာဖြစ်တဲ့ bambi@voenews.com ကို email ပေးပို့လို့ရပါတယ်ရှင်။ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook ဆောင်ရွက်တော်မှာသတင်းနားထောင်တာအဆင်မပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျွန်တော်တို့ရဲ့ VOA အစီအစဉ်တွေအိမ်မှာ Radio ရောရုပ်မြင်သံကြားပါဖြစ်ပါလေဒီအစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျွန်တော်တို့အစီအစဉ်တွေလွှင့်တဲ့အချိန်ကြီးတဲ့အခါမှာ VOA မြန်မာဝိုင်း Facebook ဆောင်ရွက်တာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျွန်တော်တို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတာတော့သိပါရဲ့နော် Radio တနေ့ကိုနှစ်ကြိမ်လွှင့်ပါတယ်မနေ့6နာရီကနေ9နာရီတစ်ကြိမ်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ကြိမ်ဖြစ်ပါတယ်ဓာတ်ရိုက်ထုတ်လွှင့်မှုဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါတယ်ရှင်အဲ့တော့အဲ့အစီအစဉ်တွေလာတဲ့အချိန်နာနေကျွန်တော်တို့ VOA Facebook အစာမျက်နှာကိုတွားလိုက်ပါကျွန်တော်တို့ VOA Facebook အစာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် VOA Bambies News ဖြစ်ပါတယ်လိပ်စာကတော့ facebook.com/voa.bambies.news ဖြစ်ပါတယ်ရှင်အဲ့စာမျက်နှာမှာသွားပြီးတော့အဲ့ထုတ်လွှင့်မဲ့အချိန်နာနေတော့ကျမတို့အစီအစဉ်တွေအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်သက်ဖြစ်နေဟိုကြိုက်နှစ်သက်ပါတယ်ဆိုကြောင်းဟို like လုပ်ထားရပါတယ်။အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်တိုင်းရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါတယ်ရှင်။အားလေးတစ်ချက်လုပ်ကြည့်ပါနော်။အဆင်ပြေပါစေ။နိုင်ငံရေးချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းအထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့ VOE ကအမြဲလို့ဖော်ပြပေးပါတယ်။အဲ့လိုစာတွေထဲမှာကျမဒီတစ်ပတ်ဖော်ပြပေးမယ့်သောရရှင်ကတော့ AR Time ဘန်းတော်မျိုးနဲ့ပြလင်းအုပ်စုခြေရွာတရားမှနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOE ရေအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာနဲ့COVID-19 ကရောဂါဘေးကနေကင်းဝေးကြပါစေဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOE ကိုအားပေးလာတာလည်းကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလယ်သမားအများစုကအရင်တစ်ခေါက်မဲထည့်ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကစန္ဒရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ပဲစည်းက4000နဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကပဲလွန်ပြူမှာပဲပဲရီစိစပားနဲ့ကွန်းချံတင်ပြူးဖြာအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့စီဝါရေးပြန်လဲဥမော့လာအောင်ဂျိုးပန်းပေးစေချင်ပါတယ်မယိတနာကျော်ကြီးကျွန်တော်တို့နေဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါ VOE ရေ
ဟုတ်ကဲ့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါသူထိုင်းနိုင်ငံမှာနေပေမဲ့လဲဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းတင်နေတဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးတော့အခုလိုစာရေးလာတာဖြစ်ပါတယ်ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆိုင်ဆိုင်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်တဲ့မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြခြင်းလို့ပါမနေ့ကမဲသွားပေးတာမယိုးသားလို့ခံစားရတယ်တဲ့။ဘ အလိုပါလေဒီတော်ရရှင်ကစာရိတ်ကရဲညံ့နေတယ်တဲ့အဖန်ကဒီထက်ကောင်းတဲ့စာရိတ်ဖြစ်တင်ပါလေစာရိတ်ကဘေးနားမှာဟနေပါလေသူတို့ချပေးတဲ့ကောင်းတယ်မကတ်ပါဘူးပြန်ဟဟဖြစ်နေတယ်ကျွန်တော်ရဲ့စိတ်ထဲမှာမရိုးသားဘူးလို့ခံစားရတယ်ကျွန်တော်တို့ပေးတဲ့ Mary အားလုံးပယ်မဲဖြစ်သွားမှာစိုးရိမ်ပါတယ်ရွေးကောက်ပွဲကော်မရှင်ကိုဒီထက်ကောင်းအောင်လုပ်ပေးစီခြင်းလို့ပြောပေးပါတယ်ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတန့်ဖြစ်တယ်ဆိုရယ်စာရေးတီးရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်။တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာအေးလေးတွေဖြစ်ပါတယ်။အညိုရောင်လေးတွေပါနော်။ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီသောရရှင်သူ့ရဲ့စိတ်ထဲမှာဒီကော်တီချာမကတ်တဲ့အတွက်ကြောင့်မလို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေကြီးနဲ့စာရေးပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။ဒါနဲ့ကမ္ဘာမှာကူးစက်ပြန့်ပွားပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကပ်ရောဂါအဆိုးကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အခြေအနေဆိုးဆိုးရွားရွားမဖြစ်လိုက်ပြန်နဲ့အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုရောဂါဖြစ်တဲ့သူရောသေဆုံးတဲ့သူတွေရောနေ့စဉ်နဲ့အမျှတက်လာနေပါရဲ့နော်ဒီလိုအခြေအနေမှာလူတွေရဲ့အစားအဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ထဲမှာမချိလို့စာရေးပို့ရတာပါတဲ့ဒီသောရရှင်ကနာမည်မပြောပါနဲ့လို့လည်းရေးလာတာပ
ါဟုတ်ပါရဲ့73ရက်နေစက်ုံနေပြန်လဲပတ်မယ်လို့စူပါရီကတစဉ်ကြားရပါတယ်ဒါပေမဲ့အခုလိုယောဂကုသမှုတွေများနေချိန်မှာသူ့မယုံကိုမယုံနဲ့အလုတ်ဆင်းရမှာအရန်ကြောက်ဝင်ပါတယ်အခုစက်ုံမှာကဖယ်ရီကာအလုတ်ဝင်ချိန်အလုတ်ဆင်းချိန်နောက်နေ့လေစာစားတဲ့အချိန်ငကူကတော့စပွဲကုံကိုပြောနေထိုင်စားဖို့ထိုင်ခွန်တော်မလောက်မငါနေရာမလောက်ငါလို့ကုန်တင်ကားတွေအရေးမှာထမင်းစားရတာအခုဒီယောဂကြီးနဲ့ဆက်ယုံရလိုအပ်ချက်တွေနဲ့တော့ဘယ်လိုရင်ဆိုင်ရအောင်လဲမသိဘူးအခုကြားနေရတာကယောဂဘုတွေ့ရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကြုံဝင်ရမယ်လဲကြားတယ်ဒီလိုကြားမှရဲ့ပိုင်းတွေဖြစ်လာရင်ကောဆက်ယုံကတာဝန်ယူပေးနိုင်မလားတေချာတလို့ပြောရရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိမ့်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဆက်ယုံမှာကကြားမှရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာဒီကြေးဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထောက်ခံရတယ်အခုလေအဆောင်နေတဲ့သူတွေကိုကုရဲ့ဒီမနဲ့ရှင်းနိုင်အောင်မှရုံကန်စီမတွေကအလုပ်စိုးဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်။အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြ၊ဓာတ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနေအဆောင်မှာစူပွက်သွားတယ်။လက်မှတ်မထိုးသူတွေကိုရေပီးဖြတ်မယ်။အဆောင်မှာမနေရဘူးကစပြောရတယ်ဖြစ်လာတယ်။အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်စက်ုံတွေလည်းပတ်လို့များကုဆတ်မှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို့
ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုတ်သွားနေကြရတာဟုတ်ပါတယ်နော်ဒါကြောင့်မလို့ယောဂပြန်ဖြစ်ဖို့လေသူတို့တွေအားလုံးဒီသောရရှင်ပြောသလိုပဲကြောက်နေကြတာလေအမှန်မှာအားလုံးလည်းကိုကျင်းစာမိမယ်ထင်ပါတယ်သောရရှင်တယောက်ရေးလာတဲ့ Messenger ကစာလေးတခုအမှတ်ရမိပါတယ်နေ့စဉ်နဲ့အမျှလူနာတင်ရင်ကားရင်းနောက်ပြီးတော့ခေါင်းတလားတင်တဲ့ကားတွေသွားနေကြတာမြင်နေရတာတတော်ကိုစိတ်မချမ်းသာစေရပါတဲ့သောရရှင်တယောက်ဒီတိုင်းပဲခန့်ညင်းကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြောဒီစာရီကိုမြင်တော့အမှတ်ရမိပါတယ်။ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အခြေအနေမှာဒီဦးရင်ညူဆိုတဲ့သောရရှင်ကတော့ကိုဗစ် -19 ကူးစက်မြန်လက္ခဏာမပြငကိုရောဂါအခံလဲရှိသူရောဂါအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရာကြောင်းအသိပေးပါတဲ့သောရရှင်ဒီကိုသူရဲ့ဒီစိုးရိမ်တဲ့အကြောင်းလေးနဲ့ဒီကိုဗစ်ရောဂါကဘယ်လိုလူတွေအတွက်ပိုပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှခြင်းပါတယ်ဆိုတော့ပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေသလိုကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်။ဒါပေမဲ့အခုလိုတည်ထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ တော့ကျမတော်ရရှင်နေကိုမြမတချင်းလေးနဲ့မြစ်တာတေးလဲဆောင်ဖြောပြပေးကြပါလိမ့်တော်ရရှင်နေအားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်နော်အဆိုတော့မိမိခဲ့တဲ့အော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါတယ်။သူမဆုံးပါခင်အော်တိုဘာလ၄ရက်နေ့ကတော့သူ့ရဲ့တချင်းတလေးတစ်ပုဒ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူချစ်တဲ့ပြည့်တဲ့တဲ့တင်ပေးသွားခဲ့ပါတယ်။တင်းရင်းမီစလိုက်ရဲ့အချိန်တိုင်းဆိုရင်မိမိခဲ့တင်သွားရဲ့ဒီတချင်းတလေးကိုနားထောင်ကြည့်အောင်ပါနော်။like and share လုပ်ပေးကြပါလို့သူရဲ့ Facebook မှာပြောထားပါတယ်သူရဲ့ Facebook စာမျက်နှာမှာတွားချိနိုင်ပါတယ်မိမိရဲ့တယောက် rest in peace ငြိမ်းချမ်းစွာအနာယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့အသေးသချင်းတောင်းလွှာတွေကိုတင်းနေရင်းညပိုင်းနဲ့တင်းနေတာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဂျူကလည်းဖန်ယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆော်ဒီနိုင်ငံမှာစွန်ရဲတကောင်ကိုကဘာအမြင့်ဆုံးဈေးအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပါဗျ။အပန်းဖြေကစားကွင်းတွေမှာတကယ့်လပိုင်တွေအစားဆက်ရုပ်လပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကချိုးပန်းနေပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗျ
။ဆော်ဒီအာရေဗျနိုင်ငံမှာစွန့်ရဲတကောင်ကိုအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပြီးကမ္ဘာအပြင်ဆုံးစီးဆန်ချိန်ချိုးသွားခဲ့ပါတယ်။ပင်လယ်ကွေ့နိုင်ငံတွေအကြား45ရက်ကြာကျင်းပတဲ့ငှက်မှုဆူလေးလံတင်ပွဲမှာရောင်းချခဲ့တာဖြစ်ပြီးတော့ဒီငှက်ရဲ့ရှားပါမှုနဲ့ထူးခြားတဲ့ဝိသေသလက္ခဏာတွေကြောင့်အခုလိုဈေးအမြင့်ဆုံးရခဲ့တာလို့ဆော်ဒီစွန့်ရဲဝါသနာရှင်များအဖွဲ့ကကြေညာချက်ထုတ်ပါတယ်။ရှာဟင်းအမျိုးအစားဖြစ်ပြီးတော့အသက်အရွယ်နေသေးတာကြောင့်လည်းအခုလိုဈေးရခဲ့တာပါ။ဆော်ဒီနဲ့အင်းနီချင်းနိုင်ငံတွေအတွက်အခုလိုစွန့်မွေးပြီးအမဲလိုက်တာဟာနှစ်ထောင်နဲ့ချီပြီးကြာနေတဲ့ယဉ်ကျေးမှုတစ်ခုပါ။စွန့်ရဲတွေဟာတနာ yı 186မိုင်နှုန်းကျော်နဲ့ပြန်တန်းနိုင်ပြီးတော့နိုင်ငံတကာမှာတော့မြို့တုံးမှုအန္တရာယ်ရှိနေတဲ့သတ္တဝါအဖြစ်သတ်မှတ်ထားပါတယ်။ ။စွန့်ရဲတွေဖန်စီမွေးမြူရောင်းချတာနဲ့အမဲလိုက်လုပ်ငန်းတွေမှာအသုံးပြုတာနဲ့ပတ်သက်လို့နိုင်ငံတိုင်းမှာတော့သူစီကန်းတဲ့သူတတ်မှတ်ထားပါရဲ့ရှင
်။ဘန်းကြီးကစားကွင်းတွေမှာတကယ့်လပိုင်တွေအစားစက်ရုပ်လင်းပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကကြိုးပမ်းနေပါဗျ။ Free Willy, Deep Blue Sea, The Abyss စတဲ့ Hollywood ရုပ်ရှင်တွေရိုက်ကူးရမှာစက်ရုပ်လင်းပိုင်တွေအစားထိုးဖန်တီးပေးခဲ့တဲ့H Innovation ကုမ္ပဏီကလှုပ်ဆောင်နေတာပါဒီကုမ္ပဏီဟာ1990ပြည့်နှစ်တွေကတည်းကစက်ရုပ်တွေကိုရုပ်ရှင်ရိုက်ကူးရမှာအသုံးပြုဖို့အတွက်ဖန်တီးပေးခဲ့ပေမဲ့လည်းအခုခေတ်မှာတော့ကွန်ပျူတာကဖန်တီးတဲ့ပုံရိပ်တွေကိုရုပ်ရှင်ရိုက်တဲ့နေရာမှာအသုံးပြုနေပြီဖြစ်တာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုအပန်းဖြေကစားကွင်းတွေမှာအသုံးပြုဖို့ပြောင်းလဲလာခဲ့တာပါလပိုင်အစစ်တွေအစားအခုလိုစက်ရုပ်လပိုင်တွေအစားထိုးနိုင်ခဲ့တာကြောင့်အရင်တုန်းကကန့်ကွက်ခဲ့ကြတဲ့ဟုတ်တယ်အစ်စ်တွေလည်းရလာမယ်လို့မျှော်လင့်နေတာပါဆက်ရုပ်လပိုင်တွေရဲ့အားသာချက်ကတော့တလိမ့်ဆန်အစ်စ်တွေလိုဂယုဆိုင်ဆရာဝေးမြူဆရာတားဖောက်ဆရာမလိုပဲလူသားတွေအတွက်လည်းဘေးကင်းလုံခြုံစေမှာပါခင်ဗျာ
ဒီကပါစစ်အတွင်းကမပေါက်ကွဲပဲကျန်နေတဲ့အကြီးဆုံးပုံပလုံးပိုလန်နိုင်ငံမှာပေါက်ကွဲသွားခဲ့ပါတယ်ရင်းငုတ်သမားတွေကဘုံကို12တန်ဖြုတ်ဖို့ကြိုးစားနေရင်ပေါက်ကွဲသွားခဲ့တာပါအလေးချိန်6တန်နီးပါးရှိပြီးဒီဘုံရဲ့နာမည်ကတော့ Tall Boy ဖြစ်ပါတယ်။ဗြိတိန်တော်ဝင်လီတက်ကကြေးချခဲ့တာဖြစ်ပြီးတော့ဒီဘုံတွေရှိတဲ့ပိုလန်နိုင်ငံအနောက်မြောက်ဘက်က Piast ဒူမြောင်နာမှာနေထိုင်သူ950လောက်ကိုဘေးလွယာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပြီးကနေဂျမန်တိုက်သင်္ဘောတစ်စီးကိုတိုက်ခတ်ဖို့အတွက်ဒီဘုံကိုချခဲ့တာပါ။ဒီဘုံပေါက်ကွဲသွားပြီးတဲ့နောက်ဘုံကို12တန်ဖြုတ်ဖို့ကြိုးစားတဲ့ရင်းငုတ်သမားတွေအားလုံးဘေးကင်းရေးနဲ့ပြန်လာနိုင်ခဲ့တယ်လို့ကန်ကြီးဆောင်တပ်ဖွဲ့ကတာဝန်ရှိသူတယောက်ကနိုင်ငံပိုင်သတင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့အော်တိုဘာလကုန်မှာဆင်နွှဲမဲ့ Day of the Dead တေတော်သူများကိုအောက်မေ့ပွဲအခမ်းအနားထိမ့်မှန်ဖြစ်လူအယိုးကောင်းရောင်စုံအယုတ်ကြီးတွေကို Reformer Land တစ်လျှောက်ချထားခဲ့ပါတယ်။တေတော်သူများကိုအောက်မေ့ပွဲနေ့အခမ်းအနားဟာစပိန်လူမျိုးတွေအမေရိကတိုက်ကိုမရောက်လာခင်ကတည်းကရှိခဲ့တဲ့ရိုးရာထုံးစံတစ်ခုဖြစ်ပြီးတော့ဒေဆုံးသွားပြီဖြစ်တဲ့မိသားစုဝင်တွေကိုကြံရည်သူမိသားစုတွေကအောက်မေ့အမှတ်ရကြတာပါဒေသွားတဲ့သူတွေအနေနဲ့လဲဝိညာဉ်အနေနဲ့တစ်နှစ်တစ်ခါတမလွန်ကနေပြန်လာနိုင်တယ်လို့လဲယုံကြည်ကြတာပါဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခမ်းအနားတွေကိုတိတ်တိတ်ဆိတ်ဆိတ်ပဲလုပ်ကြမယ်လို့ညွှန်လင်းရပါတယ်အရင်တုန်းကလိုမဟုတ်ပဲလူတွေလဲခက်ခွာခွာနေရမှာပါ
ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှုတ်ရဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုကျယ်သပြင်းနေကျင်းပတဲ့အခါမှာ Republican Party ကသမ္မတ Donald Trump ဟာ Democratic Party က Joe Biden ကိုပထမဆုံးအကြိမ်စကားစစ်ထိုးပွဲတုန်းကလိုဂျားဖြတ်ဝင်ပြောတာတွေတိတ်လုပ်ဖို့မရှိဘူးလို့ Trump မဲဆွယ်ဖွဲ့အကြံပေး Jason Miller ကပြောကြားလိုက်ပါတယ်။ပထမအကြိမ်စကားစစ်ထိုးပွဲမှာထရမ့်ရောဘိုင်ဒန်ပါတယောက်ပြောကြားချက်ကိုနောက်တယောက်ကထပ်တဲလဲဂျားဖြတ်ပြောဆိုခဲ့ကြတာဖြစ်ပြီးခန်းနာမှုလုပ်တဲ့ Chris Wallace ကတော့မိနစ်90ကြာစကားစစ်ထိုးပွဲမှာသမ္မတထရမ့်ဟာဂျားဖြတ်ပြောဆိုမှုပေါင်း145ချိန်လုပ်ခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထင်ပြင်သစ်ကျောင်းဆရာတူရဲရဲဆက်ဆက်အသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအစ္စလာမ်အစွန်းရောက်တွေအရေးကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့ပြင်သစ်အစိုးရကဆွေးနွေးနေချိန်မှာပဲပြင်းထန်နိုင်ငံတလွှားမှာလွတ်လပ်စွာပြောဆိုမှုနဲ့ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာနေထိုင်တဲ့မြန်မာလူမျိုးနှစ်ဦးစီမှာကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိခဲ့ရပြီးဒါဟာတလကျော်အတွင်းပထမဆုံးပြည်ရင်းကူးစက်မှုဖြစ်တယ်လို့ထိုင်းချမ်းမြေဝန်ကြီးဌာနကပြောပါတယ်။သူတို့နဲ့ထိတွေ့ခဲ့သူမြန်မာ၁၀ဦးကိုလည်းကွာရန်တင်းစင်တာကိုပို့ထားပါတယ်။အရှိတောင်အာရှဒေသတွင်တရုတ်ရဲ့ရဲတင်းမှုကြီးထွားလာနေချိန်မှာပဲဂျပန်ဝန်ကြီးချုပ်တဲ့ယိုရှီဟိဒေဆူဒါကနိုင်ငံခေါင်းဆောင်တဦးအနေနဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်မှာတနင်္လာနေ့ကဗီယက်နမ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.